အမေဇုန်ကုမ္ပဏီရဲ့ဝန်ထမ်းအင်အား 1.44 ရာခိုင်နှုန်းဖြစ်တဲ့ဝန်ထမ်းအရေအတွက် 19,800 ကျော်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတယ်လို့အမေဇုန်ကုမ္ပဏီကကြာသပတေးနေ့ကကြေညာလိုက်ပါတယ်။တဝအကြီးဆုံးအွန်လိုင်းအယောင်ကုမ္ပဏီဖြစ်တဲ့အမေဇုန်ကုမ္ပဏီရဲ့ကာယောဂအရေးတုံ့ပြန်ဆောင်ရွက်နေပုံနဲ့ပတ်သက်ပြီးသူ့ဝန်ထမ်းတချို့ပါဝင်လွှတ်တော်မှတ်တွေအလုပ်သမားသမဂ္ဂတွေကဝေဖန်ခဲ့ကြပြီးတော့အမေဇုန်ကုမ္ပဏီဟာကာယောဂကာလအတွင်းမှာသူတို့ရဲ့ဂိုဒေါင်တွေကိုမရက်နာပဲဆက်ဖွင့်ထားတာကြောင့်အလုပ်သမားတွေကိုအန္တရာယ်ဖြစ်စေတယ်လို့ပြောပါတယ်။ဒါမဲ့လည်းအမေဇုန်ကုမ္ပဏီကတော့သူတို့ရဲ့ဝန်ထမ်းတွေထဲမှာယောဂကူးစက်မှုဟာမျောလင့်ထားတာထက်40နှစ်ရာခိုင်နှုန်းပိုနေတယ်လို့ဆိုပါတယ်။ကာယောဂကာလအတွင်းလူတွေအပြင်းမထွက်ပဲအိမ်ထဲမှာနေနေရတာကြောင့်အွန်လိုင်းကနေဈေးဝယ်သူအရေအတွက်အလွန်ကိုမြင့်တက်ခဲ့တဲ့အတွက်အမေဇုန်ကုမ္ပဏီကလည်းသူတို့ရဲ့ဂိုဒေါင်တွေကိုမပိတ်ပဲဆက်ပြီးတော့ဖွင့်ထားတာဖြစ်ပါတယ်။အမေရိကန်မှာအခုဆိုရင်ယောဂကူးစက်ခံထားသူ 9.2 သန်းကျော်နဲ့တည်ဆုံးသူဟာ 2 သိန်းကျော်သွားပြီဖြစ်ပါတယ်။ကဘာတော်မှာတော့ယောဂကုသခံသူ34သန်းကျော်နဲ့တည်ဆုံးသူက1သန်းကျော်ရှိတယ်လို့ John Hopkins တက္ကသိုလ်ကပြောပါတယ်ခင်ဗျာ။